လာရှုကုတ်ခိုင်မူဆေလန်ဟာဒီကနေ့ကအတော်အလာရီပြန်လဲစတင်နေပြီးတော့တခြားနေဆက်ကုန်တွေရေးလန်းဖြစ်တဲ့လာရှုကွန်းလုံးချင်းရွှေဟော်လန်းတွေမှာတော့တရားတစင်းဖြစ်စည်းခံရပြီးတော့ကားသွားလာရီရပ်တန့်နေပါတယ်တချိန်ထဲမှာပဲလာရှုမြို့အနီးခလာရ293ကိုလည်းလက်နက်ကင်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်ချန်ပီနယ်မြောက်ပိုင်းကအခြေအနေတွေကို VUE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ဒီလ15ရက်နေ့ကစပြီးစနေရက်ကြော်ကြာပိတ်နေခဲ့ရတဲ့လာရှိုးတိန်ကြီးကုတ်ခိုင်မူဆယ်လမ်းပိုင်းဟာ26ရက်နေ့ကကားဝေးပြန်လည်သွားလာနိုင်ပြီဖြစ်ကြောင်းတပ်မတော်ကသတင်းထုတ်ပြန်ခဲ့ပေမဲ့28ရက်နေ့ညချင်းမှာကုတ်ခိုင်နဲ့နတ်ဘက်ကအကြားမှာလက်နက်ကိုင်အဖွဲ့တွေကလမ်းပိတ်ဆို့ခဲ့တာကြောင့်ကားသွားလာပြီးယာယီရပ်ဆိုင်ခဲ့ပါတယ်။ဒီကနေ့မှာတော့မူဆယ်နဲ့လာရှုအကြားမှာကားတွေအတော်များများပြန်လည်သွားလာနေပြီလို့မူဆယ်မြို့ဂျူနာပရာဟိတအသင်းဥက္ကဋ္ဌဦးတောင်းထွန်းကပြောပါတယ်
။ဟုတ်ဒီနေ့တော့အလုံးစင်ပြီးတယ်လမ်းကြောင်းမှာတော့ပိတ်ဆို့မှုလုံးဝမရှိဘူးပေါ့။နေရာခရောအလုံးစင်ပြီးနေကြပါတယ်။ကားတွေလည်းထွက်ပါတယ်။မနေ့ကတော့ကျွန်တော်အဲဒီခုတ်ခဲရှိခင်းတာမှာပိတ်နေတဲ့ကားတွေကနေ့ပိုင်းကျဟိုအကျက်နဲ့ဆင်းနေတဲ့ချမ်းကြီးလွတ်ပြီးတော့ခါကျကျွန်တော်အဲခွန်နိုင်လောက်မှာတော့မူဆယ်အိမ်ကိုဒီလိုပြန်ရပါတယ်ဗျာ။
ရန်ဖတ်ကားကဒေတာကန်တူကလည်းဒီနေ့အချိန်လေးကိုအခုလိုပြောပါတယ
်။ဟုတ်ဒီနေ့မနေ့ကတော့လာရှူတော့ကနေပြီးတော့ခုမူဆယ်ကိုတောက်တော့သွားနေကြတယ်။ကားကြီးကတော့လူကြီးပဲပြီးတော့သွားနေကြတော့ပုံနဲ့ဆုံဆုံတော့ခီးတဲ့ကားကြီးကတော့ရင်းဝအချိန်နဲ့ထွက်တဲ့ကားကြီးကအချိန်နဲ့မဟုတ်တော့ဘူး။သူကဟိုလမ်းကြောင်းကောင်းကောင်းလို့ထွက်နေကြတယ်။ဒီနေ့ကတော့သူတို့ခဏတော့ပြိတ်သွားကြတယ်။အေးပြိတ်ပြီးမှလုပ်ပြန်။ပုံတော်နဲ့မန်လွေကြားပေါ့။ဒီအဲ့နာမှာပြစ်ခတ်မှုလည်းနည်းနည်းဖြစ်တယ်ဆိုတော့နောက်ကားလည်းတစ်စီးအတွဲကားတစ်စီးရောက်ကတန်းလန့်ခံတယ
်ဒီကနေ့လာရှုံမူဆယ်လမ်းပိုင်းမှာကားတွေကျွာလာနိုင်ပေမဲ့အခြားနေဆက်ကုန်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့လာရှုကွန်လုံချင်းချွေဟော်လမ်းတိန်ဒီနဲ့ကွန်လုံကြားကနာတီတရားကိုမင်းညားကဖြစ်စည်းခံခဲ့ရတယ်လို့ဒီကနေ့မနေ့မှလည်းလာရှုံမြို့ကြီးမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်ဒီအခြေအနေကိုလာရှုံမြို့ကန်တူကအခုလိုပြောပါတယ်
ဒီနေ့မနေ့လာရှိမြို့နယ်ကနေနတ်ပေါင်းသေးပါဆရာတက်ကုန်ဝိုင်းနဲ့တခုလည်းတက်ကလူတွေကတိုက်ပွဲဘက်ကိုများသေးတာတော့အများဆွေးဥက3နာရီလောက်တိုက်ပွဲကြည့်အခုကမြို့ကဆော့ကပ်ပြီးခိုင်ကြမ်းနေကုန်းပိတ်တာဒါမှမဟုတ်မင်းရဲ့စေနာများတဲ့စိန်ကြီးစလုံးလားပေါ်ကနာတိရွာထွက်လာတခါအရင်တစ်ခါတော့ဖြစ်ပြီးအဲနည်းနည်းပဲပြတာအခုတစ်ခါတော့လုံးဝဖြစ်ပြီးတဲ့
တရားပျက်စီးသွားတာကြောင့်ကားသွားလာရင်ရပ်ဆိုင်နေကြောင်းလည်းပြောပါတယ်။နံပေါင်းရွာအခြေစိုက်တရင်တိုက်ခိုက်ခံရတာနဲ့ပတ်သက်လို့လာရှုံမျိုးကရင်းရရှိတူကအခုလိုပြောပါတယ်
။နံပေါင်းတဲ့အထိုင်ခလာရနေကိုဒီဟုတ်တယ်ရ။ကိုကတော့ပြီးသွားပြီလို့ပြောတယ်။သူကအဝေးရပါလက်နဲ့ကြည့်နေတယ်ဖြစ်တာပါ။အဲမနေ့ကတော့6နာရီကျော်လောက်လာတာ။အဲညင်သွားလာတာတော့ဟို9နာရီကျော်ကျော်လောက်ပဲ။
ဒီလ15ရက်နေ့နောက်ပိုင်းတိန်ဒီကွန်းလုံးကြားမှာတရား3စင်းဖြစ်စည်းခံခဲ့ရပြီး25ရက်နေ့မှာစံမော်ကတရားတွေပြန်လည်ပြုပြင်ခဲ့တာကြောင့်ကားတွေသွာလာနိုင်ခဲ့ပါတယ်ဒီကနေ့တပ်ပွဲအခြေအနေကိုတော့ TNL ခေါ်တန်းပလောင်တပ်ပွဲကပြောရေးဆိုခွင့်ရှိသူပုံမူတိုက်ကျော်ကအခုလိုပြောပါတယ
်တပ်ပွဲကတော့3-5နေရာလောက်ရှိတယ်ကျွန်တော်အခုဒီလိုက်နေတော့ဒီလိုပြောတော့5နေရာဖြစ်တယ်ဒီလာရရှိမှုအောင်မြင့်နေတဲ့မနေ့ကကျောင်းမင်းပါလိုက်တာကတနေ့ဖြစ်တယ်ကိုခိုင်လုံစင်ရနာမတနေ့ဖြစ်တယ်ကိုခိုင်နာကတနေ့ဖြစ်တယ်ကိုခိုင်မြို့နယ်ထဲကမန်လွယ်နာမတနေ့ဖြစ်တယ်လုံစင်နဲ့မန်လွယ်ကနော်တနေ့ကလာနာမဝါဖြစ်တယ်ကျန်တဲ့နေရာကတော့ဒီကလာအပြင်မဲ့ဘူးလား
ကျွန်တော်တရင်မှန်ကြံကြားရေးအဖွဲ့အတွင်းမှဘုံမှုချုပ်စော်မင်းထွန်းကတော့မင်းညကနာတိတကဖြစ်စည်းခံရတာနဲ့ဒီကနေ့မနေ့လာရှိုးအနီးတက်ရင်ကိုအဝေးကတစ်ခတ်တာရှိကြောင်းပြောပေမဲ့တခြားတိုက်ပွဲတရင်တွေကိုတော့ပြောဆိုတာမရှိပါဘူးအစိုးရနဲ့မြောက်ပိုင်းမှာမိတ်အဖွဲ့တွေဖြစ်တဲ့ PNL တအန်းပလောင် MNDE ကိုကန်နဲ့ AA စခိုင်းအဖွဲ့တွေကြားမှာတိုက်ခိုက်မှုတွေပြင်းထန်နေချိန်မှာပဲနှစ်ဖက်အပြည့်အစုံချုပ်ချုပ်ဆိုရေးအတွက်မိုင်းလာဒါမှမဟုတ်ကျိုင်းတုံမှာတွေ့ဆုံမဲ့တရင်တွေလည်းထွက်ပေါ်နေပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတော့မိုင်းလာမှာတွေ့ဆုံဖို့လိုလားကြောင်းတုံ့ပြန်တာတွေရှိနေပါတယ်